အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးခံထားသူမဆိုးစလောက်ကျသွားတယ်ဆိုပေမဲ့တနင်္လာနေ့တရက်ထဲပိုကူးသူ 36,600 ကျော်နဲ့သေဆုံးသူကလည်း 3,900 ကျော်ရှိပါတယ်။ပြည်သူ့ကျန်းမာရေးပညာရှင်တွေကတော့ပိုကူးခံရသူအရေအတွက်တိထက်မကများနိုင်တယ်လို့ယုံကြည်နေပါတယ်။ American John Hopkins တက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရအိန္ဒိယမှာကိုဗစ်ကူးသူ 22.6 သန်းကျော်ရှိနေပြီး American ပြည်ထောင်စုကတော့ပိုကူးသူ 32.9 သန်းနဲ့ကမ္ဘာမှာအများဆုံးပါ။အမေရိကန်ပြည်ရင်အိန္ဒိယကပိုကူသူဒုတိယအများဆုံးဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းလုံးမှာတော့ကိုဗစ်ကူးသူက158သန်းကျော်ပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါသည်တွေနဲ့ပြန်ပြီးတော့နာလန်ထူလာတဲ့လူတွေကြားကူးစက်နေတဲ့မှိုရောဂါသမျိုးအတွက်လည်းစိုးရိမ်နေကြပါတယ်။မူခိုမိုက်ကိုစစ်မှိုရောဂါကူးခံရရင်မျက်နှာပုံမှန်သဏ္ဍာန်ပြောင်းသွားတတ်တယ်လို့တချို့ဆိုရင်မျက်လုံးတွေပါကွယ်သွားတတ်ပါတယ်။အထူးသဖြင့်ဆီးချိုရောဂါရှိတဲ့ကိုဗစ်လူနာတွေမှာဒီမှိုရောဂါကူးစက်ဖို့ပိုလွယ်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒီပေါ်နိုင်ငံမှာလဲကိုဗစ်ကူးစက်မှုတိုးလာနေပြီးတော့လူနာတွေအတွက်အောက်ဆီဂျင်ရဖို့ခက်ခဲလာနေတဲ့အတွက်အေဗရက်တောင်တက်သမားတွေကိုသူတို့ရဲ့အောက်ဆီဂျင်ဘူးခွန်တွေတောင်ပေါ်မှာပြစ်မထားပဲကိုဗစ်လူနာတွေသုံးနိုင်အောင်ကျန်းမာရေးဌာနတွေကိုလာပေးဖို့လဲတိုက်တွန်းထားတာပါ။ဒီပေါ်နိုင်ငံမှာကိုဗစ်ကူးခံရသူ၄သိန်းဝန်းကျင်ရှိပြီးလူနာတွေအတွက်အောက်ဆီဂျင်ဘူး 2,000 ခွဲအရေးပေါ်လိုအပ်နေတယ်လို့ဒီပေါ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။